စစ်တိုင်း၅ခုမှာတက်မတော်ကလေလာတာတစ်ဖက်သက်အပြည့်ရဖို့ကြေညာထားပေမဲ့တိုက်ပွဲပေါင်းအကြိမ်50ကျော်ဖြစ်ပွားခဲ့သလိုအပြည့်ရရဲ့အစီအစဉ်မှာမပါဝင်တဲ့ရခိုင်ပြည်နယ်မှာတော့ပြီးခဲ့တဲ့နှစ်လအတွင်းရခိုင်လက်နက်ကိုင်တပ်ဖွဲ့ AA နဲ့တိုက်ပွဲပေါင်း120ကျော်ဖြစ်ခဲ့တဲ့အကြောင်းတက်မတော်ဘက်ကပြောပါတယ်။ဒါပေမဲ့လည်းတစ်ဖက်သက်အပြည့်ရ10ရေးတက်တန်းတိုးထားတဲ့နှစ်လအတွင်းငင်းချမ်းရေးဆွေးနွေးနိုင်ဖို့ရည်ရွယ်ထားကြောင်းနဲ့ရခိုင်ပြည်နယ်မှာဖမ်းဆီးထားတဲ့အရက်သားတွေကိုစစ်ဆေးအရေးယူဖို့ရှိကြောင်းလည်းနေပြည်တော်တက်မတော်စစ်သမိုင်းပြတိုက်မှာဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောတင်ပြထားပါတယ်ရှင
်။ဟုတ်ကဲ့ကချင်းနဲ့ရှမ်းပြည်နယ်ကစစ်တိုင်း၅ခုမှာ2018ဒီဇင်ဘာလကနေ2019ဧပြီလကုန်ထိလေးလတာအပြည့်ရထားတဲ့ကာလအတွင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တပ်မတော်ဂျာမာရောတိုင်းရင်းသားအဖွဲ့တွေအချင်းချင်းဂျာမာပါတိုက်ပွဲတွေဖြစ်ပွားခဲ့တဲ့အကြောင်းတပ်မတော်သတင်းမှန်ပြန်ကြားရေးကော်မတီဥက္ကဋ္ဌဗိုလ်ချုပ်စုနိုင်ဦးကသတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့တာဖြစ်ပါတယ်။
အချုပ်အနေနဲ့ကျွန်တော်ရပောင်းတရား30အတွင်းမှာကျွန်တော်မိမိတက်နဲ့တိတိတက်ပွဲဖြစ်ပွားမှုစုစုပေါင်း50နဲ့3ကျင်ရှိပါတယ်။လက်နက်ကအချင်းချင်းတိတိတက်ပွဲဖြစ်ပွားမှု45ကျင်ရှိပါတယ်။ဒါသာလက်နက်ကဖွဲ့စည်းအားလုံးရဲ့နေမျိုးကျွန်တော်လှူရှာမှုစုစုပေါင်း469ကျင်ရှိပါတယ်။ဒီတိုင်းသာလက်နက်ကဖွဲ့စည်းအားလုံးရဲ့စစ်ကြီးကောက်ခံမှုအချိန်ပေါင်း42ကျင်ရှိပါတယ်။နောက်ကျွန်တော်လူပြည့်စုဆောင်မှုအချိန်ပေါင်း50နဲ့ကျင်ရှိခဲ့ပါတယ်။
တမ်ဘော်နဲ့တိုက်ပွဲဖြစ်ပွားမှုအများဆုံးဟာ KIA ကချင်တပ်ဖွဲ့ဖြစ်ပြီး14ကြိမ်ဖြစ်ပွားခဲ့ကြောင်းတိုင်းရင်းသားလက်နက်ကိုင်အချင်းချင်းဖြစ်ပွားမှုအများဆုံးကတော့ RCSS SSA နဲ့ TNLA SSA ဝဟိုင်းတို့ဖြစ်ပြီးတိုက်ပွဲ42ကြိမ်ဖြစ်ပွားခဲ့ကြောင်းထည့်သွင်းပြောကြားခဲ့ပါတယ်ဒီနှစ်ဖေဖော်ဝါရီလနောက်ဆုံးပတ်ကနေနှစ်လတာကာလအတွင်းမှာတော့ချင်းပြည်နယ်ပလောဝနဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာ AA ရခိုင်လက်နက်ကိုင်တပ်ဖွဲ့နဲ့တိုက်ပွဲအကြိမ်120လောက်ဖြစ်ပွားခဲ့ကြောင်းကိုတမ်ဘရသတင်းမှန်ပြန်ကြားရေးကော်မတီတွင်ရင်မှုဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောပါတယ
်ဒီလို26ရက်နှစ်လ2019ကနေ25ရက်3လ2019ဒီကိတိတိုက်ပွဲဖြစ်ပွားမှု AA 60ဖြစ်ခဲ့ပါတယ်မိုင်းဖြစ်စဉ်13ကြိမ်ဖြစ်ခဲ့ပါတယ်ဒီလို26ရက်3လ2019ကနေ25ရက်4လ2019အထိပြည့်ွဲ့တိုက်ပွဲ65ကြိမ်အင်းဖြစ်စေ26ကြိမ်ဖြစ်ခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ဆန်းသို့ကြံပြီးပြောလို့ရပါတယ
်။ပြီးခဲ့တဲ့ EBL 30ရက်နေ့ကမူဆယ်မြို့မှာအစိုးရရဲ့အမျိုးသားပြန်လည်တင်ပြရေးနဲ့ငင်းချမ်းရေးဘူဌာန NRPC နဲ့မြောက်ပိုင်းမဟာမိတ်၄ဘွဲ့တို့ဆွေးနွေးခဲ့တဲ့ bilateral call နှစ်ဖက်အပြည့်ရစာချုပ်လက်မှတ်ရေးထိုးရေးကိစ္စအပေါ်တမ်ဘော်ရဲ့ယက်တိချက်ကိုလည်းဘူချုပ်စိုးနိုင်ဦးကအခုလိုရှင်းလင်းခဲ့ပါတယ်
။ဒီစင်မှာတွေ့တဲ့ဟာတော့ကျွန်တော်တို့ NRPC တာဖွဲ့ရဲ့တွေ့တာတော့အဲ့တော့ကျွန်တော်တို့အနေနဲ့ကတော့ညာနဲ့ပတ်သက်လို့တော့ဆက်တဲ့ဆွေးနွေးရရှိသေးတယ်ဆိုတဲ့အနေပဲရှိပါတယ်။အဲ့တော့ကျွန်တော်တို့ဘန်ဒရောလက်ခံမှန်တမ်းခံမှန်တက်လို့ဆုံးဖြတ်တယ်။ဆက်တဲ့ဆွေးနွေး
စကိုင်းပြည်နယ်ရသေးတောင်မြို့နယ်ကြောက်တန်းရွာကလူ295ဦးကိုစစ်ဆေးဖို့ထိန်းသိမ်းထားစဉ်မေလ2ရက်နေ့မနေ့2နာရီလောက်မှာလူတချို့ဟာလက်နက်လူပိုကြိုးစားတာကြောင့်ပစ်ခတ်ခဲ့ရကြောင်းဒီပစ်ခတ်မှုမှာ6ဦးသေဆုံး10ဦးဒဏ်ရာရပြီး4ဦးပျောက်ဆုံးခဲ့ကြောင်းလောလောဆယ်မှာတန်တရားမရှိသူတွေကိုလွှတ်ပေးခဲ့ပြီးလူ126ဦးကိုဆက်လက်ထိန်းသိမ်းစစ်ဆေးနေကြောင်းဗိုလ်မှူးချုပ်ဇော်မင်းထွန်းကရှင်းလင်းပြောကြားပါတယ်မြောက်ဦးမြို့နယ်လက်ကရွာကဖမ်းဆီးထားသူ29ဦးရဲ့အခြေအနေကိုလည်းသူကအခုလိုစစ်ပြောပါတဲ့
လက်ကပြီးပါနေလို့ဖမ်းဆီးထားတဲ့29ယောက်ကိစ္စအဲ့ထဲကမှကျွန်တော်ပြောချင်တာကကျွန်တော်ဘာနာမစစ်ပြောချင်တယ်ဟာ18ယောက်ပြီးအေတောက်ပွဲဝင်ဖြစ်ပါတယ်18ယောက်ပြီးအမှတ်34ရဲတပ်ဖွဲ့ကျွန်တော်မြောက်ဦးမှရှိတဲ့ရဲတပ်ဖွဲ့ကိုတိုက်ခိုက်တဲ့နေရာမှာကိုတိုင်ကိုကြအောင်တဲ့နေရာဖြစ်ပါတယ်9ရောက်ပြီအမာခံများဖြစ်ပါကြံတဲ့လူဦးပြီးတန်ရာစီရင်ဖြစ်ပါအဲ့ဒီလူမျိုးကျွန်တော်ဖော်ထုတ်ရရှိတာဖြစ်ပါတယ
်သူတို့ကိုဥပဒေအရဆက်လက်ဆောင်ရွက်မှာဖြစ်ကြောင်းပြောပါတယ်29ဦးအနက်မှာ3ဦးဟာစစ်ဆေးနေစဉ်ကာလအတွင်းသေဆုံးခဲ့ပါတယ်ဒီသေဆုံးမှုဟာနှလုံးရောဂါကြောင့်တယောက်ကျိုးဆွဲချသေးသူတယောက်နဲ့ဆေးဆွဲပြီးစိတ်ကျသေဆုံးသူတယောက်ရှိကြောင်းလည်းတက်မတော်ကသတင်းထုတ်ပြန်ထားပါတယ်ဒီသတင်းစာရှင်းလင်းပွဲကိုတက်မတော်သတင်းမှန်ပြန်ကြားရေးကော်မတီဥက္ကဋ္ဌဗိုလ်ချုပ်စိုးနိုင်ဦးဒုဥက္ကဋ္ဌဗိုလ်ချုပ်ထွန်းထွန်းညီအတွင်းရင်းမှုဗိုလ်မှူးချုပ်ဇော်မင်းထွန်းတို့ကအဓိကရှင်းလင်းခဲ့တာဖြစ်ပါတယ်။လောလောဆယ်မှာတော့တက်မတော်ဟာကချင်းနဲ့ရှမ်းပြည်နယ်ကစစ်တိုင်းဒေသ၅ခုမှာအပြည့်ရကာလကိုနောက်ထပ်၂လတိုးမြင့်ထားပါတယ်။အပြည့်ရကာလတက်တန်းတိုးတဲ့အပေါ်ကုလသမဂ္ဂအမေရိကန်နဲ့တရုတ်နိုင်ငံတွေကလည်းကြေညာချက်တွေထုတ်ပြန်ပြီးကြိုးဆိုခဲ့ပါတယ်။ ဒါပေမဲ့အပြစ်ခတ်ရစဲထားရမှာတိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်မပါဝင်တဲ့အပေါ်မှာလည်းဝေဖန်မှုတွေရှိနေပါတယ်